ရုရှားမှာအနောက်နိုင်ငံတွေကပြစ်မှတ်တွေကိုပြစ်ခတ်နိုင်တဲ့လက်နက်တွေရှိနေတာဖြစ်ပြီးတကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကတက်တွေဆစ်လွတ်မယ်ဆိုရင်တော့နျူကလ িয়ার စစ်ပွဲစတင်မယ်အန္တရာယ်ရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်ဒါပြန်အခုဖြစ်ပေါ်နေတဲ့ဆေးပရိပက္ခမှာနျူကလ িয়ার လက်နက်တွေတုံးလာပြီးလူ့ဖွဲ့စည်းပုံအဖြစ်ရှိခံတဲ့အန္တရာယ်ရှိနေတာကိုအနောက်နိုင်ငံတွေနားလည်ဖို့ရုရှားသမ္မတကသူ့ရဲ့နှစ်ပတ်လည်နိုင်ငံတော်အခြေပြမင်းကမှပြောကြားခဲ့တာဖြစ်ပါတယ်။အခုလိုရုရှားသမ္မတကပြောပင်မဲ့ယူကရိန်းရဲ့မဟာမိတ်အနောက်နိုင်ငံတွေက2022ရုရှားချူးချော်ခဲ့တဲ့နောက်ပိုင်းရုရှားကိုပြန်ပြီးတွန်းလာမှုယူကရိန်းကိုလက်နက်ခဲယမ်းနေတာအများအပြားပေးပို့နေတာဖြစ်ပြီးယူကရိန်းတပ်တွေနဲ့လက်တွဲတိုက်ခိုက်ဖို့တပ်သားတွေဆစ်လွတ်ပေးမယ်လို့ဗန်နိုင်ငံကမှမပြောသေးပါဘူး။ယူကရိန်းမှာတိုက်ခိုက်ဖို့အနောက်နိုင်ငံတပ်တွေဆစ်လွတ်မယ်အစီအစဉ်မရှိပေမဲ့ဖြစ်နိုင်ခြေကတော့ရှိနေသေးတယ်လို့ဒီသတင်းပတ်အစောပိုင်းမှာပဲပြင်သစ်သမားအီမန်နျူအယ်မက်ခရန်ကပြောကြားခဲ့တာပါ။ယူကရိန်းကအနောက်နိုင်ငံတွေရဲ့ဆေးမဟာမိတ်ဖြစ်တဲ့နေတိုးအဖွဲ့ဝင်မဟုတ်သေးတဲ့အတွက်ယူကရိန်းကာကွယ်ရေးအတွက်အနောက်နိုင်ငံတွေကထဲထဲဝင်ဝင်မလုပ်ကြသေးပါဘူး။